ရဲဘော်များမိတ်ဆွေများခင်ဗျာဒီတစ်ပတ်ကျွန်တော်ပြောချင်တာကတော့ပမာဒီတွင်ပြည့်အမျိုးသားယောဂတစ်ခုအကြောင်းဖြစ်ပါတယ်ယောဂဖြစ်ရမှာဗုဒ္ဓဘာသာပမာလူမျိုးတို့ရဲ့အစဉ်လာယူဆရသတ္တုစကားရှိပါတယ်ကံစိတ်ဥဒ္ဓဟာရတဲ့အကြောင်းလေးပါရှိပါတယ်ပမာပြည့်ဟာတန်ဇန္ဒကျော်ဝါလို့ကံကောင်းတဲ့တိုင်းပြည်လို့ခေါ်နေပါတယ်ဒါပေမဲ့စစ်ဆိုးရတဲ့အဆက်ဆက်အာနာရှင်စနစ်နဲ့အုပ်ချုပ်ပြီးနေကျင်းနဲ့ပတ်တဲ့နှမျိုးပေါင်းရဲ့ခေါင်းမုံဖြတ်သွေးဆုပ်စနစ်နဲ့သွေးဆုပ်သွားလိုက်ကြတာနောက်နှစ်90နှစ်နလန်တူဖို့လွယ်သေးပါဘူးခုလေအုတ်ချုပ်ရေးစီးပွားရေးကျန်းမာရေးပညာရေးဆိုတာတွေကဆက်စုရလက်ထဲအဲသူတို့လက်ထဲမှာပဲမဟုတ်ပါလားအမားပြည်သူတွေဆက်လက်ပြီးတော့ဒုက္ခခံရအောင်ပါပါပဲစီးပွားရေးကလည်းချိုးတဲ့ဒီပညာကလည်းနှုံနဲ့အစိုးရကလည်းပညာပိအေးအေးဆောင်ရွက်မှုမရှိသူတို့ကလည်းဆိုင်တန်ချိုးတုပ်ရေနံတုပ်ဖို့တော့ပဲတိရဆိုတော့ပြည်သူတွေခံလေဟုံးပေါ့စစ်ဆိုးရအုတ်ချုပ်တာခံရတော့ပြည်သူတွေကန်ဆိုးတာပေါ့ကန်ဆိုးတော့စိတ်ညစ်ရတာပေါ့မိရင်တရားဆယ်ပါးနဲ့လည်းမညီတော့ရာသီဥတုကလည်းဖောက်ပြန်တာပေါ့ပြည်သူတွေဆင်းရဲနေပြီးအဟာရချို့တယ်တာပေါ့ကိုတလို့ဘာကြီးဆရာဘကြီးဆရာစတဲ့အမှုပညာရှင်တွေလည်းငင်းငယ်ရွယ်ရွယ်နဲ့တည်လိုက်ကြတာဆိုတာမိစေဆရာမလေးကရဲ့ထဲမှာလည်းမတနောပါတယ်။ငပိငချောက်ငံပြာကြီးရှိတယ်မှာလည်းမတန့်ရှင်းဘူး။အကျော်အလော်တွေကလည်းပလတ်စစ်ကျွတ်ကျွတ်အိတ်တွေရောထဲ့ကျော်တာလေ။ဒီအစားစာတွေကသင်္ခါရောဂါဖြစ်စေပြီးလူတွေစောစောတည်ကြတာပေါ့။ဗမာပြည်ဟာကလေးအသေးပြောင်နှုံရော၊လူကြီးအသေးပြောင်နှုံရော၊တိရိပ်ရိပ်တိုးတက်နေတာဘယ်ချစ်ကံမှလည်းမတူဘူး။စေဆိုးရကတနတ်နဲ့တဲ့တဲ့ပြည့်စရာမလိုဘူး။စားစာကြီးကျန်းမာရေးဌာနကတဆေးမပေးဘူးတဲ့။လက်ထိုးရင်လည်းစိတ်ပင်အစားစာတွေရောင်းချခွင့်ရတဲ့ဥပဒေတင်းတင်းကြပ်ကြပ်မရှိပဲစိတ်ပင်အစားစာတွေထုတ်နေတာကိုအစိုးရကတပိုက်ကြည့်နေပါတယ်။တနတ်နဲ့ပြစ်ထားတဲ့အသေးပြောက်နှုံးကတော့များမှာပါတဲ့ပြည်သူတွေဘေးကင်းနေရင်ကိုဘာသာစိုက်ပျိုးထုတ်လုံချက်ကျုပ်စားကြဖို့ပါပဲတဲ့လူငယ်တွေအရက်မတော့လဲငါပြီလို့စီးလို့ဟာစိတ်ပင်အစားစာတွေနေတိုင်းလွတ်လပ်လပ်ရောင်းချဝယ်ယူစားသုံးနေကြတဲ့အတွက်ဘေးမကင်းနိုင်ပါဘူးတဲ့အဲဒီမို့ဒီလေဒီလူတွေနဲ့ဒီမင်းဒီဆိုးဒီတခိုးနဲ့ဆိုတယ်လို့ပြည်သူတွေအစားအစာကိုဒီဆိုးရကဒီမိုကရေစီရနှုံးပြပေးထားတဲ့အပြင်တိုင်းပြည်ရဲ့ဂျွန်းဝေတဝက်ကျော်လောက်ကလည်းစစ်တပ်အတုံးစီနဲ့ကုံသွားပြီးတော့ပြည်သူတွေရဲ့ရမာရေးအတုံးစီကစစ်မတပ်နမ်ထူးတဲ့လောက်ပဲရှိတာဆိုတော့ဒီပြည်သူတွေမှအတက်မတူရင်ဖဲပြည်သူတွေအတက်တူမှလည်းတဲ့အမေရိကမှာဆိုရင်စားတဲ့ဟာတမျိုးမျိုးကပြည်သူလူထုသားတို့ညီကိုထိခိုက်မဲ့ဆိုရင်ဘယ်လိုပုံကိုရဲ့ဘယ်လောက်တန်ဖိုးရှိတဲ့ပစ္စည်းကိုမဆိုချက်ချင်းချက်ချင်းပြရတာပါတဲ့ဥဒ္ဓဟရုံဆောင်တာပါနော်တဲ့အဲအစိုးရရဲ့သားတို့နဲ့ပြည်သူရဲ့ထုတ်လို့ရောင်းချသူရဲ့သုံးဥဒ္ဓအ ਨੇ ကန့်ကွက်ကြားပြီးတော့ငမိုက်သားပြည်သူတွေနေကြီးပင်တည်ပြီးတော့ဆိုရင်တော့လေကောင်းနိုင်ပါဦးမလားတဲ့တာဝန်အစီဆုံးကတော့ပြည်သူကိုပညာပေးဖို့ရောစိတ်တင်အစားစာတွေထုတ်လုပ်သူတွေကိုအရေးယူဖို့ရောပြက်ကွက်တဲ့အစိုးရပါပဲတဲ့အစိုးရကအရေးမယူရင်အစိုးရကိုအရေးယူရပါမယ်တဲ့ကဲဘယ်လိုလုပ်ကြမလဲလို့အဲ့ဒီဆရာမလေးကဆရာမလေးကပြောပါလေအဲ့ဒါကျွန်တော်ပြန်လဲပေါက်တဲ့ချတာပါခင်ဗျာကျွန်တော်မှစွန့်ယူပါ